တော်စမအောင်ဒီဝီနဲ့ဆက်သွယ်မယ်နဲ့ဆက်လုပ်ကြည့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒါလည်းကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီမကြသေးခင်ကပြီးသွားတဲ့အာဆီယံအစည်းအဝေးပေါ့နော်။အာဆီယံအစည်းအဝေးပြီးဒီမှာတို့အလက်တော်ဝါဘူနဲနိုင်ငံရဲ့ထုတ်ပြန်ချက်ထွက်လာတယ်။အဲ့ဒီထုတ်ပြန်ချက်မထွက်ခင်ဖြစ်မယ်ထင်တယ်။ဒီတော်စမအောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်ပစံပူပေါဆောင်ရေးဝန်ကြီးဒေါက်တာဆာဆာကနေပြီးတော့ဒီစီဝေးရဲ့သဘောထားနဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်ထွက်လာတယ်ဆိုတော့သူကအာဆီယံစီဝေးကနေထွက်လာထုတ်ပြန်ချက်ကိုပြီးကြိုးဆိုရဲပေါ့နော်အဲ့လိုမျိုးသူရဲ့ထုတ်ပြန်ချက်မှာဆိုထားတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဘနာတွေတွေ့ရပါတယ်ဆိုတော့သိချင်တာကဒီအာဆီယံစီဝေးရဲ့ထုတ်ပြန်ချက်အပေါ်မှာလူသားညီညီအစိုးရ NUG ရဲ့တည်ရဝင်ထုတ်ပြန်ချက်ကိုကြည့်ရစီခင်ဗျဟု
တ်ကဲ့အခုဒီမေကွန်အတွက်ကျေးဇူးတင်ပါတယ်ကိုနည်း confuse ဖြစ်ကြလို့ပါဒီတုံ့ပြန်မှုနဲ့ပတ်သက်လို့လေအဓိကကတော့ NUG အစိုးရအဖွဲ့ရဲ့သဘောထားကြီးညာချက်နဲ့ပတ်သက်လို့ကျမတို့ဒီနေ့ပဲ NUG ရဲ့ cabinet အစည်းအဝေးရှိပါတယ် cabinet အစည်းအဝေးမှာကျမတို့ကအဓိကကတော့ဒီ ASEAN ကောင်းဆောင်ပိုင်းတည်းရဲ့သဘောထားမှတ်ချက်တွေကိုကျမတို့တနိုင်ငံချင်းစီကတော့ပုံသဏ္ဍာန်တစ်မျိုးစီဖြစ်ပါတယ်တချို့နိုင်ငံတွေရဲ့သဘောထားအမြင်တွေကတော့အားရမကောင်းဘူးအကျိုးနိုင်ငံတွေကတော့အားရဆရာမကောင်းဘူးအဲ့ဒီလိုဂျားတဲ့မှာမှ consensus သဘောမျိုးယူလိုက်တဲ့အခါမှာနောက်ဆုံးထွက်လာတဲ့ result ပေါ့နော်နောက်ဆုံးထွက်လာတဲ့အဲ consensus အချက်၅ချက်ပေါ့နော်ဒီ၅ချက်ကတော့အဲအားရဆရာမကောင်းဘူးဒါဝေဖန်ဆရာတွေဖြစ်တယ်ဆိုတဲ့အပေါ်မှာကျွန်တော်တို့နားလည်သဘောပေါက်တယ်သို့တော်လည်းပဲတနိုင်ငံချင်းစီအရာအမတန်တက်ကြွပြီးတော့ပြည်သူလူထုနဲ့အတူကြက်တည်တယ်ဆိုတဲ့အကြောင်းပုံပုံလေးလေးထုတ်ဖို့ပြောဆိုလာတဲ့အားဆရာကောင်းဆောင်နေရှိပါတယ်အဲ့တော့ဒါအဒီနှစ်ခုကိုတော့ကျွန်တော်တို့ဖွဲ့ကြတော့အတိမတ်ပြုရရှိပါတယ်ဒီအတွက်ကြောင့်မို့လို့ကျွန်တော်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တော့ဟာပေါ့နော်သဘောထားထုတ်ပြန်ချက်မထုတ်ပြန်မယ်ねကျွန်တော်တို့အစိုးရအဖွဲ့ရဲ့အဲဟိုပေါ့နော်ခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်အနေနဲ့ဒီကိစ္စကိုသဘောထားမကြခင်ထုတ်ပြန်ဖို့ရှိပါတယ်အခုဒီဗီဒီယိုနဲ့ဆွေးနွေးနေစဉ်ကာလမှာဆိုပဲထုတ်ပြန်ပြီးတော့သက်ဆိုင်ရာအာဆီယံခေါင်းဆောင်တွေစီကိုပြုပို့သွားဖို့ရှိပါတယ်ဝန်ကြီးချုပ်ဦးမန်းအနေနဲ့ထုတ်ပြန်သွားဖို့လို့ရှိပါတယ်ဆိုတော့
ဟုတ်ကဲ့ဆိုတော့ဟိုဘာဆိုတော့ကျွန်တော်လည်းအခုမေးနေတဲ့အချိန်မှာပြောလို့မရသေးဘူးပေါ့
အကျဉ်းချင်းတော့ပြောလို့ရပါတယ်
ဟုတ်ကဲ့ပါ
ဟိုဆိုလိုတာကတော့ခုနဒီအချက်၅ချက်မှာပါတဲ့တချို့ကိစ္စတွေကတတိနဲ့စောင့်ကြည့်ရမယ့်အနေအထားမျိုးရှိတယ်အဲနောက်ပြီးတော့ခါကျတော့ခုနပြောတဲ့လူသားချင်းစာနာထောက်ထားမှုအကူအညီကိုအဟာစင်တာနေပြီးတော့ပေးသွားမယ်ဆိုတာတွေလည်းကျမတို့ကငင်းပယ်ကြမရှိဘူးမူအားဖြင့်လက်ခံစရာရှိတယ်သို့တော်လည်းပဲအာဆီယံအနေနဲ့တတိချက်တင်တာကဒီhumanitarian crisis လို့ပြောတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအချက်အလက်တွေเนาะဒီ IDP စသဖြင့်ဒီလိုဒုက္ခတွေဖြစ်လာရခြင်းရဲ့မူရင်းပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အာဏာသိမ်းစစ်ကောင်ဆောင်တွေရဲ့လုပ်ရက်တွေနောက်ပြီးတော့ဒီမြန်မာနိုင်ငံရေးမှာစစ်တပ်ကအငြင်းနဲ့ဥဆောင်တဲ့အခက်အခဲမှာပါနေတယ်ဆိုတဲ့ကိစ္စတွေဒီကိစ္စတွေကတည်းက humanitarian crisis ကိုဖြစ်စေတဲ့အကြောင်းရင်း root cause ပေါ့เนาะဒီ root cause ကိုမမေ့စေချင်ဘူး root cause ကိုဖြေရှင်းတဲ့အရာမှာဒီရင်းမြစ်ပြဿနာကြောင့်ဖြစ်ပေါ်လာတဲ့အတိုင်းပြခိုင်းတာပြဿနာတွေဖြေရှင်းရင်းနဲ့မူရင်းမြစ်ပြဿနာကြီးပေါ်ကမျက်ကွယ်ပြုတ်သွားတာမျိုးဖြစ်တယ်လို့ဆိုတော့ကျမတို့ဟောထောက်ပြမယ်အချက်ကြီးပါပါတယ်အဲနောက်တစ်ခုကကြတော့ဟိုပါပေါ့ဒီဖန်စီထိန်းသိမ်းခံထားရတဲ့ခေါင်းဆောင်တွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုသွားခြင်းမရှိတော့မှကျမတို့ငွေပြန်ပြီးတော့ဟိုပေါ့နော် complaint လုပ်ထားတဲ့သဘောအချက်လက်မျိုးတွေပါပါမယ်နောက်တစ်ခုကကြီးညာချက်ရဲ့ပထမချက်ထဲမှာပါတဲ့ violence ပေါ့နော်အကြမ်းဖက်မှုတွေကိုမူနှစ်ဖက်ကမပြုတ်လို့ခုလို့ဆိုတဲ့သဘောမျိုးကြီးပါတဲ့အချက်ပေါ်မှာကျမတို့တန့်ွက်သွားဖို့လိုရှိပါတယ်။ဒီအကြမ်းဖက်မှုတွေ violence ကဒီအာဏာသိမ်းစစ်ကောင်ဆောင်တွေကပဲလက်လက်မဲ့ငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူလူထုအပေါ်မှာတစ်ဖက်သက်ကြီးမွန်တဲ့ကျူးလွန်မှုဖြစ်တယ်။ဒါကြောင့်မို့လို့ဒီပေါ့နော်သူ့ OT လို့ပေါ့ဒီသက်ဆိုင်ရာပါတီဒီလိုပြောတဲ့အနေအထားမျိုးကကျမတို့တွေလက်ခံနိုင်ကြမရှိဘူး။လက်ရှိမြေပြင်ပကတိအခြေအနေနဲ့တင့်သွားနေတယ်ဆိုတဲ့ကိစ္စမျိုးကိုကျမတို့ထောက်ပြပြီးတော့ပြောဆိုလို့ရှိပါတယ်။ဒါအကျဉ်းများဖြစ်ကျမတို့ဒီသဘောထားထုတ်ပြန်ချက်တွေမှာပါမဲ့အချက်တွေကျမပြောက်ပြီးလေ့ရပါတယ်။မကြောက်ပါဘူး။ကြည့်အောင်ထုတ်ပြန်တော့မှာဖြစ
်။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီပြည့်စုံဝင်မြန်ကန်အတန်လွှင့်တဲ့ချိန်ကျတော့ဒီချက်တွေကိုလူလူကသိရှိသိတာဖြစ်ပါလိမ့်မယ်။ဆိုတော့ဒီအာဆီယံစီးဝေးမတိုင်ခင်ကလည်းပဲဒါကအာဆီယံဆိုတာကဟာလာတစ်လုံးကျွန်တော်တို့တွေမော်လူလူကနားလည်လာတာကဒီတာဘက်မှာနားလည်လာတာကဘာကနားလည်လာတာကပေပါတိုင်းကစက်ကူကြပေါ့လေနော်ဘာမှအစွဲရှိဦးသာဩဇာအနာမရှိဘူးဝင်မစွဲရေးဆိုတာတွေဘာတွေရှိတယ်ဆိုတော့အာဆီယံစီးဝေးကနေပြီးတော့အများကြီးထွက်လာလိမ့်မယ်လို့ညှော်လင့်မထားကြတော့ညာလဲတယ်ဟဲ့လားအနေနဲ့အများဆိုသလိုတော့ လာဒီချိန်မျိုးမှာသွားပြီးမှတလောက်ကြီးဖြစ်နေတဲ့အချိန်မျိုးမှာပထမဦးဆုံးနိုင်ငံတကာအစည်းအဝေးဖြစ်တယ်အနာမင်းစစ်ကောင်စီခေါင်းဆောင်ပွဲနဲ့သွားတက်တယ်ဆိုတာဆိုတော့အားလုံးကစောင့်ကြည့်ကြကြတာပေါ့နော်အထူးသဖြင့်မြန်မာလူကစောင့်ကြည့်ကြကြတာပေါ့ဆိုတော့ဒီအာဆီယံအစည်းအဝေးနဲ့ပတ်သက်ပြီးတော့ NUG ကမြန်မာလူထုကိုဒီအစည်းအဝေးပေါ့ဘယ်လိုနားလည်သင့်တယ်ဘယ်အချက်ကိုယူသင့်တယ်လို့ပြောချင်ပါတယ်လေခင်ဗျဟု
တ်ကဲ့အဓိကအားဖြင့်တော့အခုအာဆီယံရဲ့အခြေအနေပေါ့နော်အာဆီယံရဲ့ကျွန်တော်တို့လိုပဲ10နှစ်15နှစ်ကအခြေအနေနဲ့အခုလက်ရှိအခြေအနေကလည်းမတူတော့ဘူးဘဝအခြေအနေကလည်းမတူဘူးမြန်မာပြည်ရဲ့နိုင်ငံရေးအခြေအနေရတယ်ဟိုပေါ့နော်မတူဘူးဆိုတော့ကျွန်တော်တို့ပြောကြားချင်ပါတယ်ဒါပါဖြစ်လို့လဲဆိုတဲ့ခါကျတော့အာဆီယံရဲ့ချာတာပေါ့နော်ချာတာကကျွန်တော်တို့ကထူးခြားတဲ့အချက်ဖြစ်တယ်ဒါပေမဲ့ထူးခြားတဲ့အချက်မှမပါလဲဆိုတဲ့ခါကျတော့ကျွန်တော်တို့ထောက်ပြတဲ့အချက်မှလည်းပါပါနော်ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်မှုနဲ့နောက်ပြီးတော့ constitutional government ပေါ့နော်ဖွဲ့စည်းကဥပဒေအခြေခံနဲ့အစိုးရဖွဲ့စည်းမှုတွေရှိဖို့လို့ good governance အစရှိဖြစ်ပေါ့နော်ဒီမူရအပေါ်မှာအခြေခံတဲ့ ASEAN Charter ဆိုတာရှိနေခဲ့ပြီဖြစ်ပါတယ်ဆိုတော့ဒါကတော့ဒီ ASEAN Charter အပေါ်မှာဒါရင်းနှောင်းဥသိမ်းစိန်ပေါ့နော်ဥသိမ်းစိန်ကိုလည်းဒါလက်မှတ်ရေးထိုးပေးကြတယ် ASEAN ခေါင်းဆောင်တွေလက်မှတ်သဘောတူရေးထိုးပေးကြဖြစ်ပါတယ်ဆိုတော့ဒီ guideline principle လို့ပြောရမယ်အဲဒီအတူရှိနေတယ်ပေါ့နော်ဒါကတော့ဖြူကြတယ်ပေါ့ဒီခင်ကလည်းမဖြူကြတယ်ဆိုတော့တစ်ဖက်ကလည်းပါရှိနေလဲဆိုတဲ့ခါကျတော့ဒီ chapter ကို night ကိုကဒီ chapter ကိုနိုင်ငံဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ဘလို့ accountable လုပ်မယ်ပေါ့နော်ဘသူကတာဝန်ခံလဲဆိုတော့ accountable mechanism ကတော့ဒီ chapter ရဲ့ amendment ပြောလို့ရတယ်ပေါ့ဆိုတော့ guideline တော့ရှိတယ်ပုံလည်းပဲဒီ guideline ကိုမလိုက်နိုင်ဘူးဆိုလို့ရှိရင်အရင်ဆောင်ရွက်မဲ့ accountable mechanism ကတော့ amendment ရှိနေပြီးတယ်ဆိုတာကိုတွေ့ရတယ်ဆိုတော့အများကြီးတော့မျှော်လင့်လို့မရဘူးသို့တော်ညာလည်းပဲမြန်မာနိုင်ငံဟာဒေသရင်းနိုင်ငံတစ်ခုဖြစ်တယ်ဒါကြောင့်ဒေသရင်းနိုင်ငံတစ်ခုရဲ့တက်တာကိုဖြစ်ရှင်းတဲ့ခါမှာဒေသရင်းအဖွဲ့အစည်းတစ်ခုရဲ့စူးစမ်းအထောက်အပံ့ကတော့မဖြစ်နိုင်ဘူးလိုအပ်တယ်ပေါ့ဒီစူးစမ်းအထောက်အပံ့တွေမှာမရဘူးဆိုရင်တော့တခြားနည်းနဲ့ကျွန်တော်တို့စူးစမ်းကြရမယ်ပေါ့ဆိုတော့အခါကျတော့ဒီအာဆီယံကျွန်မနားလည်ထားတာကတော့ကမ္ဘာနိုင်ငံကြီးတွေအောက်ပေါ့နော်အပါဝင်ခုနကပြောတဲ့ကမ္ဘာကုလသမဂ္ဂကလည်းဒီတိုင်းမှာဒေသရင်းမှာရှိနေတဲ့အဖွဲ့အစည်းတစ်ခုရဲ့စူးစမ်းအထောက်အပံ့ပေါ့ဒေသရင်းနိုင်ငံနိုင်ငံဖြစ်တဲ့မြန်မာနိုင်ငံရဲ့သူ့ရဲ့ data တို့သူ့ရဲ့အဖွဲ့အစည်းတို့ data တွေလို့အခြေခံတဲ့အာဆီယံရဲ့မိသားစုတွေဖြစ်နေတဲ့နိုင်ငံတနိုင်ငံအနေနဲ့ဒါစူးစမ်းအထောက်ကြီးတွေစူးစမ်းအထောက်မှုတစ်ခုလိုပဲကျွန်တော်တို့မြင်ပါတယ်ဆိုတော့အာဆီယံမှာတော့စီးရေးရပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်ဖြစ်သူ့အဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားမှာဒီလိုပြင်းထန်တဲ့အရေးယူဆောင်ရွက်မှုမျိုးလုပ်လေလုပ်တာမရှိတာကတော့ကျွန်တော်တို့ဒါအားလုံးအတွေ့အကြုံရအောင်အသက်တမ်းမှုရအောင်သိရှိထားဖို့ဖြစ်ပါတယ်သို့တော်လည်းပဲနောက်ထပ်ဒီချက်ပူတဲ့ကမ္ဘာမိသားစုအတိုင်းပိုင်းကနေရင်းဆောင်ရွက်မှုလုပ်ဖို့ဆိုရင်တော့ဒေတာရင်းအဖွဲ့အစည်းတစ်ခုကိုပဲစူးစမ်းအထောက်မှုကိုအချိန်ပေးတဲ့လို့ဒါကမ္ဘာနိုင်ငံတွေကပြင်ပြင်ဆောက်မရပါဘူး။ဒါကြောင့်မို့လို့ဒီစူးစမ်းအထောက်ကြတယ်လို့ကျွန်တော်ဒီဘက်နားလ
ေ။ဟုတ်။နောက်ဆုံးအချက်ပြောသွားတဲ့ဟာကအတော်လေးကိုချင်းနဲ့ကိုက်နေတယ်လို့ကျွန်တော်ယူဆပါတယ်။ဆိုတော့ဟိုအခုကပြည်တွင်းမှာလည်းပဲအလားအနာသိနာကိုဆန့်ကျင်နေဒီမိုကရေစီပြန်ဖြစ်လာဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကလည်းအပြင်းထန်ဆက်ဖြစ်နေတာပဲ။ဖြိုခွဲတာတွေနေနေတာတွေကလည်းပြင်းထန်ဆက်လုံနေတော့မဲ့စစ်ကောင်စီဘက်ကလည်းကျွန်တော်လူလူအနေနဲ့ကလည်းပဲဒီနိုင်ငံတကာကဟလာဝင်ပြီးတော့ဆွတ်ဖက်ပေးဖို့ဆိုတဲ့ဟာကိုလူလူကတောင်းဆိုကြတယ်ပျော်လင့်ကြတယ်ပေါ့ဒါကအဲနိုင်ငံမှာမဆိုဒီလိုပဲရှိမှာပါဒီမှာလူတွေလူမျှော်လင့်ကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထူထောင်ရေးလူလာတဲ့စစ်အာဏာသိမ်းတာကိုစန့်ကျင်ကောက်ကွက်တဲ့လူလူအနေနဲ့နိုင်ငံတကာဖိအားကိုဘယ်လောက်အထိမျှော်လင့်လို့ရကြလဲဘယ်လောက်အထိအားကိုအားထားပြုတင်တယ်လို့တော်စင်မအောင်တို့လူသားညီညွတ်ရေးအစိုးရကပြောချင်ပါတယ်ခင်ဗျအ
ဓိကတော့ဒီပါကအားဆိုတာဒီမင်းကလှူရှားဆောင်ရွက်မှုမရှိဘဲနဲ့ထောက်ခံမှုထိုက်တန်နေပေါ့နော်ထောက်ခံမှုရရှိလာမှာမဟုတ်ပါဘူးအဲ့တော့ဘယ်လှူရှားမှုကိုပဲကြည့်ကြည့်ကျမတို့ကနိုင်ငံတစ်ခုဒါမှမဟုတ်နိုင်ငံရေးစနစ်တစ်ခုဒါမှမဟုတ်လို့ရှိလို့ရှိရင်တော်လည်းဒီခုဝေးဖောက်ဖို့ဆိုတာဒီမင်းကပဲစကြရတာဖြစ်ပါတယ်အထူးအနေဒီမင်းလို့ပြောရင်ခုနကပြောတဲ့ဒီလူလူကြီးရဲ့နိုင်ငံရေးအားစုကြီးရဲ့ဒါဟန်ချက်ညီပြီးတော့မတို့ကတော့ဒီလိုလုံးမဖြစ်တော့ဘူးဒီလိုတုံ့ပြန်မှရတော့မတို့တိုင်းပြည်ရဲ့အခြေအနေကကြမှာဟာငါတို့ကိုယ်တိုင်ပါဝင်မှအတုံးပြန်မှရအောင်ဆိုရဲဆုံချက်တစ်ခုပေါ့နော်ဒီဆုံချက်ကအရန်ကိုအရေးကြီးပါတယ်ဒါပြည်တွင်းရဲ့ဆုံချက်ပေါ့နော်ပြည်တွင်းမှာပြည်သူလူထုရဲ့နိုင်ငံအင်အားစုရဲ့တက်ကြွလှူရှားတဲ့သူတွေရဲ့အစရှိဖြစ်ပေါ့နော်ပေါင်းစုံပြီးတော့ဒီအခြေအနေကိုတော့ငါတို့ဒီလိုတုံ့ပြန်မှရအောင်ဒါမြင်ခံနေရမယ့်အခြေအနေမဟုတ်တော့ဘူးဆိုတဲ့အနေအထားမျိုးမှာတော့ဆုံချက်ဖြစ်ခဲ့တာပေါ့နော်ဒီကောက်တကောက်ခံရတဲ့နှုတ်တော်ကုသရေရဲ့တက်ကြွလှူရှားတဲ့သူတွေရဲ့သာမန်နိုင်ငံသူနိုင်ငံသားတွေပေါ့အလွှာပေါင်းစုံကနိုင်ငံသားတစ်ဦးချင်းစီရဲ့လူကနိုင်ငံရေးအာဏာပေါ့ဒီအပေါ်မှာလက်မခံနိုင်မှုတွေကအရန်ကိုအရေးကြီးပါတယ်ဒါကြောင့်သာနိုင်ငံတကာကလည်းအတန်ရှင်းယူပြီးတဲ့အခါကျတော့ပို့ပြီးတော့ဒီမြန်မာနိုင်ငံရဲ့ issue ကို အယုံဆိုင်လာတယ်ဖြည့်ရှင်းရမယ်အနေထားဖြစ်လာတယ်လို့ဒီမှာပြကြတာဖြစ်တယ်ဆိုတော့ဘလောက်ထိဒီခုနအကိုမေးသွားတယ်မေးခွန်းမှာပါတယ်နောက်နိုင်ငံတကာဟိုဘလောက်ညှော်လင့်လို့ရမလဲဆိုရင်နိုင်ငံတကာကိုကျမတို့စူးစမ်းအားထုတ်ရင်အားထုတ်မှုရှိသလားညှော်လင့်လို့ရတယ်ကျမတို့ပြည်ရင်းကသက်ဆိုင်တဲ့သူတွေကျမတို့ကိုယ်တိုင်ပေါ့နော်စူးစမ်းအားထုတ်မှုမရှိဘဲနဲ့တော့ဘုသူစီကအကိုအညီထောက်ခံမှုအားပေးမှုမှာကျမတို့ပြောလို့မရပါဘူ
းတတိယဖြစ်တော့လက်တယ်မကူခင်ကိုကအရင်ညှိရမယ်အတိတ်ပဲပေါ့နော်ဒေါ်စင်မောင
်ဟုတ်ပါဟုတ်ပါ
ဆိုတော့အခုကတော့အားထုတ်နေကြပါတယ်ဒေါ်စင်မောင်တို့လည်းအားထုတ်နေကြတယ်လူသူကလည်းပဲအားထုတ်နေကြတယ်တာမန်လူသူကအစအားထုတ်နေကြတာတွေကျွန်တော်တို့အဝေးကနေပြီးတော့တွေ့နေရပါတယ်ဆိုတော့နိုင်ငံတကာရဲ့ဒီထိရောက်တဲ့ဝင်ရောက်ဆွဲဖက်မှုရှိမလာဘူးဆိုရင်မြန်မာလူသူအနေနဲ့စစ်အာဏာရှင်ကိုဘယ်လောက်အထိဆက်ပြီးတော့များတောက်ခံပြီးတော့စန့်ကျင်နေနိုင်အောင်မှာပါလဲဒေါ်စင်မောင်ကြီ
းဒီတိုက်ပွဲကတော့ပြောရမယ်ဆိုဒီခင်းချင်းကပေါ့ကျမတို့ဘသူဘသူနဲ့မှတိုင်ပင်မထားဘဲနဲ့ဆွေးနွေးမထားဘဲနဲ့စုံချက်တစ်ခုကိုရောက်ရှိနေတဲ့အနေအထားလို့ပြောလို့ရတယ်။နားလည်မှုပေါ့နော်ကျမတို့နိုင်ငံရေးကနားလည်မှုခံစားမှု။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ကျမတို့ဘယ်တော့မှနိုင်ငံရေးမှာဟလာအစိတ်ဝင်စားမှာပါဘူးဟိုထင်ထားတဲ့မျိုးဆက်တွေကိုယ်တိုင်ကဘာပဲပြောပြောဥဆောင်ပြီးတော့ပါဝင်လာကြတဲ့အခင်းချင်းတစ်ခုဖြစ်ပါတယ်။ဆိုတော့ဒါကဘာလို့ပြောချင်လဲဆိုတော့ကျမတို့တွေလားအခုအနေထားပါလဲဆိုတော့ဘသူဘသူကမှနိုင်ငံရေးမှာစီနီယာဂျူနီယာမရှိတော့ဘူးအားလုံးဟာအခုနော်ဟိုဟိုးလုံးကမျိုးဆက်တွေကနေစားလို့အခုနောက်ဆုံးမျိုးဆက် generation တွေအထိကျမတို့အတိုင်းပြည်ပေါ်မှာအာဏာရှင်ချိန်ချနိုင်ရေးအတွက်လုပ်ကိုလုံးဝဖြစ်တော့မှာဒီလိုဝဲဟာဒီလိုဝဲမှာမှငါတို့အနိုင်မတိုက်နိုင်လို့ရှိတယ်တက်လုံးနောက်မျိုးဆက်တွေဒီမျောလင့်စရာမရှိတော့ဘူးဆိုတော့ဒါခံယူချက်မျိုးအမြင်မျိုးအမြော်အမြင်မျိုးနဲ့တော်ဒီတိုက်ပွဲကိုတိုက်နေကြတာဖြစ်တယ်။ဒါကြောင့်မနိုင်နိုင်အောင်လို့တိုက်ကြမှာဖြစ်တယ်။ဒီပွဲဟာကျမတို့တည်ရပွဲမဟုတ်ဘူး။တည်ရပွဲမဟုတ်ဘူး။ဒီလိုပွဲကကျမတို့အနိုင်တာတော့အနိုင်ဆိုတဲ့နေရာမှာဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုပြည်ထောင်ရေးအတွက်ပေါ့နော်။ဒီဂျီမန့်ချက်ပန်းနိုင်ကိုအကြောက်သွားမဲ့အနိုင်မျိုးပေါ့။ဆိုတော့ဒီအခင်းချင်းကိုမထူထောင်နိုင်ဘူးဆိုလို့ရှိရင်ကျမတို့တသက်လုံးနောက်ပဲမျိုးဆက်မှပြန်လာနိုင်တော့မယ့်အနေအထားမဟုတ်ဘူး။ဒါဟာအခွင့်အရေးကြီးရဖြစ်တယ်။နောက်ဆုံးအခွင့်အရေးကြီးရဖြစ်တယ်။ဒါကြောင့်မို့လို့ရှိသမျှအားပုံဖွန်ဆိုင်မလျှော်သောဆွဲလုံးလားနဲ့ဒါသွားကြမယ်ဆိုတာကျမတို့တွေ့ကြည့်တဲ့စကားပြောကြည့်တဲ့အခွင့်အရေးတိုင်းလူငယ်တိုင်းတာမန်နိုင်ငံသားတွေရဲ့စိတ်ထဲမှာဒီစိတ်ကကိန်းဆောင်နေတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီတိုက်ပွဲဟာကျမတို့ကနိုင်မှာပါအနိုင်ကိုတိုက်ကြမယ်တိုက်ပွဲဖြစ်ပါတယ်လို့ကျမပြောချင်တယ
်။ကျွန်တော်ကစစ်စစ်မျိုးဆက်လို့ပြောကြတဲ့မျိုးဆက်ထင်မှာပါတာပေါ့လေနော်။စစ်စစ်ရှိကိုကျွန်တော်ကကိုယ်တွေ့မျက်မြင်ကြုံခဲ့ရတယ်။ဟလာဒီနောက်ပိုင်းလှူရှားမှုတွေကိုလည်းပဲကြုံခဲ့ရတာရှိတယ်လို့ပြန်ကြားခဲ့ရတာရှိတယ်။ဆိုတော့ကျွန်တော်နားလေတလို့88လှူရှားမှုကနေစပြီးတော့နောက်ပိုင်းလှူရှားမှုတွေမှာပေါ့နော်မဟာဗျူဟာနီးဗျူဟာအခိုင်အမာရှိသလားဆိုတဲ့မေးခွန်းရှိပါတယ်။ရေရှည်အညော်မြင်ဘယ်လောက်ရှိသလဲရေရှည်အလားစီမံကိန်းချထားတာဘယ်လောက်ရှိသလဲဆိုတာမျိုးတွေရှိပါတယ်။ဆိုတော့ဒီနေ့ကာလမှာမြို့သားညီညီရေးဆိုတာအနေနဲ့အနေအဆုံးအဖြစ်ပေါ့နော်ဒီဒေါ်လာရေးကဘယ်လောက်ကြာနိုင်တယ်ဆိုတဲ့ရေရှည်အမြင်ဒါ vision ပေါ့နော်အဲ့ဒါအပါအဝင်ခိုင်မာတဲ့မဟာဗျူဟာနီးဗျူဟာတွေရှိထားပြီးပါပြီလားတော့ဆိုပါ
โอเคအတားကသူကြက်ကြက်ပေါ့နော်စစ်စစ်ရှင်းနဲ့မတူတဲ့အခုဒီ2000ဒီ27မှာဖြစ်ပေါ်လာတဲ့အခင်းချင်းရဲ့သူကြက်ကြက်လို့ဆိုလို့ရပါတယ်အဲဥပမာအချင်းပြောရမယ်ဆိုရင်ဒါ88ကလူလူရဲ့လက်တွေ့စီပေါ့လူလူရဲ့လှုပ်ရှားမှုပေါ်မှာအခြေခံပြီးတော့ပဲသွားတာဖြစ်တယ်ပေါ့နော်နောက်ပြီးတော့မှသူကအဲ့ပေါ်မှာအခြေခံပြီးတော့60ရေးကောက်တယ်ပေါ့တော့ဖြစ်တာအခုဖြစ်ပေါ်လာတဲ့အခင်းချင်းကတော့လက်ရှိအစိုးရပြည်သူလူကနေပြီးတော့ရေးကောက်တင်မြောက်ဖန်ထားရတဲ့အရသာအများစုပေါ့လေနော်ဒီ2825ရာခိုင်နှုန်းကတက်ကပါဝင်နေတယ်ဒါပေမဲ့အများစုကဟလာအယတားကိုလွတ်လပ်စွာရွေးကောက်တင်မြောက်ခံထားတဲ့အယတားအစိုးရရဲ့လက်ထဲကနေပြီးတော့မှအာဏာကိုလွှီသွားတာဖြစ်တယ်နော်88လုံးကကြတော့သူတို့ပေးထားတဲ့မဲကြီးကိုမတရားလုပ်တယ်လို့မခံစားရဘူးအခုကကြတော့ခုနကပြောတဲ့သူတို့ဒီကိုဗစ်ကာလကြီးမှာသက်ဆွန့်ဆန်ပြားဖတ်ပြီးတော့နော်သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာထုတ်ပေါ်ခဲ့ရတဲ့မဲကြီးကအာပေါ့နော်မချော်မနှဲလုပ်တယ်ဒါတယ်မော်ကလုပ်တယ်ဆိုရဲထန်သားချက်ပေါ့နော်ဒီအမြင်ကလည်းရှိတယ်ပေါ့ဆိုတော့ဒါကတစ်ချက်အဲ့ဒီ legitimacy ကတော်တော်လေးအဲကောင်းနေပေါ့နော်အားတရတဲ့ချက်ဖြစ်တယ်လို့လွန်ခဲ့တဲ့9နှစ်အတွင်းမှာကျမတို့ရခဲ့တဲ့အတိုင်းဒီအုပ်ချုပ်တဲ့နောက်ပြီးတော့ကိုယ်စလေပြုလုပ်ခဲ့တဲ့အတွေ့အကြုံတွေဒီလူလူနဲ့ရှားမှရှိခဲ့တဲ့ကျမတို့ရဲ့ဆက်ဆံရေးတွေပေါ့နော်ဒါတွေကလည်းကျမတို့အတွက်ပြီးဆောက်ထားပြီးသားဖြစ်နေတယ်ဘယ်လိုလုပ်ရမလဲဘယ်လိုတိုင်ရမလဲအဲ့တော့ခုနကပြောတဲ့မဟာဗျူဟာနီးဗျူဟာနဲ့ပတ်သက်လို့ရှိရင်လည်းကျမတို့ကဒီ27အရာစုပင်လို့ပေါ့နော်။ဗမာပြည်ရေးကိုစဉ်းစားမယ်ဆိုလို့ရှိရင်ဗမာပြည်နိုင်ငံရေးကိုစဉ်းစားမယ်ဆိုရင်တိုင်းသားရေးဖက်ဒရယ်ရေးကိုဖယ်ထားပြီးတော့တိုင်းပြည်တခြားရေးနဲ့ပြည်ပင်ကြောင်းလဲရေးကိုကျွန်တော်တို့စဉ်းစားလို့မရပါဘူး။ဒီမှာခုကပြောကြားလို့မရဘူး။ပြည်ပင်ကြောင်းလဲရေးလုပ်မယ်။ဗမာပြည်နိုင်ငံရေးကိုစဉ်းစားမယ်ဆိုရင်တိုင်းသားရေးဖက်ဒရယ်ရေးကိုရ နက်ွယ်ပြုပါရင်ဒါအကျဆုံးပါပဲဖြစ်ပါတယ်ဆိုတော့ဒီကိစ္စအရေးကိုလည်းတော့ပြီးခဲ့တဲ့5နှစ်မှာစစ်ခေါင်းဆောင်တွေပါလို့ဆွေးနွေးရတာအကန့်အသတ်ရှိတည်ကြအောင်တို့တို့တိုင်းရင်းသားနဲ့တိုင်းဖွဲ့စည်းတွေတိုင်းသားနိုင်ငံရေးပါတီတွေနဲ့စစ်မှုသားတွေကြားထဲမှာထိုက်တဲ့အထူးတွေ့မှုအဆက်အသွယ်တို့တို့ကြီးခဲ့တယ်တို့တို့အားရအောင်တော့မရှိခဲ့ဘူးတို့တို့စိတ်တိုင်းကြတော့မဖြစ်ခဲ့ဘူးသို့တော့ဒီဒီဆွေးနွေးပွဲတွေမှာတို့တို့ဆုံးခဲ့ကြတယ်နော်ဆိုတော့အဲ့ဒီအကဲလူကတော့ပြန်ဖြစ်လဲဆိုတော့အခုဒီချိန်မှာကြတော့အတော့ဒါတမလို့ပဲ federal charter ဆိုပြီးတော့ကျမတို့အပိုင်းထွက်လာတာဖြစ်တယ်ဆိုတော့အခုကျမတို့ဒီအခု CMH ပဲဖြစ်စီနောက်တစ်ခုကအခုထွက်ပေါ်လာတဲ့ NUG ပဲဖြစ်စီဒီတိုင်းအဖွဲ့ဖွဲ့လိုက်ရုံနဲ့ပြီးသွားတာမျိုးမဟုတ်ဘူးလူတွေအဲဘောနော်မတူတဲ့ background ကတိုင်းသားတွေပါရင်ပြီးရောထွက်တာမျိုးမဟုတ်ပဲဒီအဖွဲ့ကြီးကဟာလို့ပဲဂျားကာလာအခုဂျားကာလာပေါ့နော်အခုဂျားကာလာမျိုးသားညီမျိုးတွေအစိုးရဆိုပါဘူးဒီဂျားကာလာမှာကျမတို့ဘာလို့ကျမတို့ရဲ့ mission ကပါကျမတို့ရဲ့ mission ကပါအဲ့တော့ဒီဂျားကာလာမှာလုံရင်းနဲ့မှတပြိုင်တည်းချင်းကတော့လေဒီစစ်ကောင်စီကိုရဲ့ဘူပေါ့နော်ဒီ challenge လုပ်ပြီးတော့သူတို့ကိုတိုက်ခိုက်ရင်းနဲ့မှနောက်ထွက်ပေါ်လာမဲ့အခြေအနေတစ်ခု political setting တစ်ခုပြောင်းသွားလို့ရှိရင်လို့လုပ်မဲ့အခြေအကျေပေါ့နော် transition ပေါ့အဲ့ခါကျမှအသွင်ကူးပြောင်းရေးကာလအစိုးရဆိုတာဖြစ်လာဆိုတော့အဲ့ဒါဖြစ်လာအဲ့ဒါဒီလေအသွင်ကူးပြောင်းရေးကာလကဘာလို့လဲဆိုရင်အခုဒီဂျားကာလယာယီပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရလက်ထက်မှာလို့ဒီကျမတို့ federal ရေးရဝန်ကြီးဌာနဆိုပြီးတော့ဖွဲ့လိုက်တာဒီဒါလဲဆိုတော့အနာဂတ်အတွက်ကျမတို့ရဲ့ vision ပါပဲနော်အဲ့တော့ federal နဲ့ပတ်သက်တဲ့ပါစီကိုချေရဦးလေဆွဲမယ်။နောက်ပြီးတော့လာမယ်။ဖြစ်ပေါ်လာမယ်နိုင်ငံရေးအချင်းချင်းတစ်ခုအတွက်မှာကျမတို့ကကြိုပြီးတော့ဒီမှာစဉ်းစားပြီးတော့ပြင်ဆင်ထားတယ်ဖက်ဒရယ်အတွက်ပေါ့နော်။ဒီဆွေးနွေးရင်းနဲ့အဲ့ဒီအချင်းချင်းကိုတွားတော့ကျမတို့ရဲ့ patient mission ကအရန်ကိုရှင်းပါတယ်။အခုဂျာကာလာဥသားညီညီရေးအစိုးရပြီးဒီလိုလိုကရွေးကောက်တင်ရောက်ခံလိုက်တဲ့ဒီအောင်စုတော်ကိုယ်စားလှယ်တွေရဲ့တိမှတ်ပြုမှုဒီတရားဝင်မှုပေါ်မှာအခြေခံပြီးတော့ကျမတို့ယာယီဥသားညီညီရေးအစိုးရဂျာကာလာဥသားညီညီရေးအစိုးရဖွဲ့စည်းလိုက်တယ်ဘာတွေလုပ်မလဲဆိုတာကိုအခုဒီဒီ federal charter လို့ပြောတဲ့ part 1 part 2မှာကျွန်တော်တို့ပါခဲ့တဲ့အတိုင်းတော်တော်ဆောင်ရွက်မယ် part 2ကလည်းဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေပေါ်မှာမူတည်ပြီးတော့ပြုလွယ်ကြောင်းဝင်ဖြစ်တဲ့ living document လို့မျိုးနဲ့ကျွန်တော်တို့အလုပ်ကြီးအောင်လုပ်ထားတာဖြစ်ဒါပေမဲ့ principle အချင်းတော့ကျွန်တော်တို့က charter ရဲ့ part 1မှာတော့ဘယ်လိုသွားမလဲတိုင်းပြည်ကိုတော့ဒီလိုဒီဆောင်မှရမယ်ဆိုတော့ကျွန်တော်တို့ဆွေးနွေးခဲ့ကြတဲ့စိတ်ပူတာတွေဂျာထဲမှာဒါကအဲဘုံဘောတူညီချက်အနေနဲ့အခြေခံမှုချမှတ်ထားပြီးသားဖြစ်တယ်ဆိုတော့ကျမတို့ရဲ့မဟာဗျူဟာနီးဗျူဟာကဘာလဲလို့ပြောလို့ရှိရင် Federal Charter ဖြစ်ပါတယ်လို့ကျမပြောချင်တယ
်ဟုတ်ကဲ့ပါဆူကြပါစို့ဗျာဟလာဒီကုလသမဂ္ဂပဲဖြစ်ဖြစ်ဟလာ ASEAN လည်းဖြစ်ဖြစ်စသီးအားဖြင့်ဟလာနိုင်ငံတကာကနေပြီးတော့တခြားနိုင်ငံခုခုကပဲဖြစ်ဖြစ်တဖွဲ့ဖွဲ့ကပဲဖြစ်ဖြစ်ဟလာစစ်ကောင်စီနဲ့ဟလာ CRPH ဂျာမာ NUG ဂျာမာစကားပြောဖို့ဂျာဝေညှိနှိုင်းပြီးဆိုကြပါစို့နော်ဆိုတော့ NUG အနေနဲ့စစ်ကောင်စီနဲ့စပြီးတော့စကားပြောမှုအစ်စ်အတွေ့တင်ကြိုတတ်မှတ်ချက်တခုခုဥမာဒါရမှဒီချက်ရမှဒီချက်ကလိုက်ဒီချက်ကိုလိုက်လျောမှဆိုတာဟာမျိုးထားပြီးတော့မှစကားပြောမှလားဒါမှမဟုတ်ရင်ဘာတင်ကြိုတတ်မှတ်ချက်မှမထားဘဲနဲ့စကားပြောမှလားပြောမဲ့ဆိုတဲ့အစီအစဉ်မျိုးရောရှိပါသလားတို့စမောင
်ဟုတ်ကဲ့အဲ့ဒီမျိုးကအရန်ကောင်းတဲ့မျိုးပါဆိုတော့ကျမတို့စတင်ပြီးတော့ပေါ့နော်အာနာသိန်းနဲ့ February လ1ရက်နေ့တုန်းကဆိုလို့ရှိရင်တော့ပုံသဏ္ဍာန်တစ်မျိုးနဲ့ဖြစ်လိမ့်မယ်။အဲ့ဒီအချိန်တော့ dialogue ကပုံစံတစ်မျိုး။ဒါပေမဲ့အခု2လကျော်3လနီးပါးကြာလာပြီးတဲ့ကာလမှာစစ်ကောင်စီကအင်မတန်မှတွေးဆသွားပြီးပြည်သူလူထုရဲ့အသက်တွေအများကြီးသိခဲ့ရပြီ။ဖမ်းဆီးထိန်းသိမ်းခံထားရတဲ့လော်ပေါင်းစုံကနိုင်ငံကောင်းဆောင်တွေအပါအဝင်ပေါ့နော်။တာမန်အရက်သူအရက်သားနိုင်ငံသူနိုင်ငံသားမျိုးစုံနှိမ့်ပန်းနှိမ့်ဆက်ခံရတဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့အမိသားဖြစ်သွားတယ်။ဒီအချိန်ဒီမှာကျမတို့ကပါတီကျူသတ်မှတ်စည်းကမ်းမှမပါပဲပြုဆောင်ဆွေးနွေးဖို့ဆိုတာတော့အမတန်နိုင်ငံရေးရအမိုင်မဲလို့ရကြတယ်မဖြစ်တဲ့ဆိုတော့ကျမတို့ကပြစ်ချက်ဖန်စီချင်းချင်းခံထားရတဲ့ခေါင်းဆောင်တွေပေါ့တော်ဆန်းစုကြည်ရဲ့တမန်ကြီးဦးဝင်းမျိုးအပါအဝင်တာမန်အရက်သားပေါ့နော်ဟိုတက်ကြွလှုပ်ရှားတဲ့သူတွေအစုံအားလုံးကိုသွတ်ပေးရမယ်ပြီးလို့ရှိရင်နောက်တစ်ချက်ကဒီစစ်ခေါင်းဆောင်တွေအခုဒါဒါအင်မတန်ဒီလူတို့အခုကျမတို့စကားပြောနေတဲ့အချိန်မှာကိုပဲရန်ကုန်မြို့လိုနေရာမျိုးတွေမှာတခြားဒေသတွေမှာနော်လူတို့ကို threat တန်းဖြစ်နေတယ်နေနေနေရအောင်ကြောက်နေအောင်နော်ချင်းချောက်ပဲနှိမ့်ပန်းနှိမ့်ဆက်တယ်နော်ဒီလူတို့ရဲ့ပစ္စည်းတွေကိုလူငယ်အဒီယိုနေသားမျိုးတွေပေါ့နော်ဆိုတော့လုံနေတဲ့အချင်းချင်းတွေနောက်ပြီးလူတို့တတ်တယ်နှိမ့်ပန်းနှိမ့်ဆက်တယ်ဘယ်လိုနှိမ့်ပန်းနှိမ့်ဆက်တဲ့ပုံတွေဖန်စီခင်းနဲ့ခံရတဲ့သူတွေဆိုလည်းဘယ်လောက်နှိမ့်ပန်းနှိမ့်ဆက်ခံရတယ်လဲဆိုတာပုံတွေနဲ့ထုတ်ပြတယ်စသဖြင့်ကြုံပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအရာလာအကြမ်းဖက်မှုတွေရှိဆိုတော့ဒီအကြမ်းဖက်မှုတွေကဘယ်ကလာတာလဲဆိုလို့ရှင် structural violence လို့ပြောတယ်ဖွဲ့စည်းပုံမှာရောမြန်မာနိုင်ငံရေးဥဆောင်မှုအခမ်းအနားမှာတက်မတော်ကပါဝင်ရမယ်ဆိုတဲ့ concept เนาะအဲ့ဒီအခြေခံကြီးကို structural violence ကိုဖြစ်စေတယ်လို့ တို့တို့ပြီးစားတယ်အဲ့ဒီ spiritual balance ဒီ physical balance เนาะနောက်ပြီးတော့ဒီစိတ်ပိုင်းဆိုင်ရာ psychological balance ကိုဖြစ်စေတဲ့ spiritual balance ကိုမပြင်းပဲနဲ့တို့တို့စကားပြောဖို့ဖြစ်နိုင်တာဒါတွေကိုသဘောတူဖို့တို့တို့လုပ်ပါတယ်အဲ့တော့တိချက်ကပြောရမယ်ဆိုလို့ရှိရင်တော့ fancy ထိထားတဲ့သူတွေလှုပ်ရမယ်ပြီးလို့ရှိရင်ဒီခုနဖြစ်ပေါ်ခဲ့တဲ့prime against humanity လို့ကျွန်တော်တို့ပြောလို့ရတယ်လူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ခြင်းမှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဒီကောင်းဆောင်တွေကတာဝန်ယူမှုတာဝန်ခံမှုရှိပါတယ်ဆိုတဲ့အကြောင်းကိုသိကြပေးပြီးတော့မှကျွန်တော်တို့ကစကားပြောလို့ရပါလိမ့်မယ်မဟုတ်လို့ရှိရင်တော့ဒီတိုင်းပြောဖို့လို့ကျွန်တော်တို့မဖြစ်နိုင်ပါဘူးဒါဆိုရင် impunity ရသွားမယ်ဒီတစ်ခေါက်တော့ကျွန်တော်တို့က impunity ချက်ပေးလို့ရှိရင်နောက်တစ်သက်လုံးမျိုးဆက်တိုင်းပြင်းလို့ခွင့်ရသွားမယ်ဒီလိုယူကျွန်တော်တို့ခြောက်မှရမယ်လို့ပြောချက်ပါတယ
်ကျွန်တော်မေးဖို့တော့မဟုတ်ပါဘူးကျွန်တော်ပြည်သက်တွေကျွန်တော်နဲ့တီးတဲ့ဟလာဒီမှာပြည်ရင်းကလူတွေကပြောတဲ့ဟိုစကားလေးကျွန်တော်ပြောစမအောင်လို့ကျွန်တော်ဟိုဒီကနေပြီးတော့ကျွန်တော်ပြောချင်တာပါအမျိုးသားရင်ကြားစီရင်မျိုးသားပြန်လဲတင်းမြဲကြီးဒီတစ်ချိန်မှာတော့ဟလာခုနလိုဖြစ်ခဲ့တာတွေအတွေ့တာဝန်ယူမှုတာဝန်ခံမှုဖြစ်ရှိမှုမရှိရင်လည်းမျိုးသားရင်ကြားစီရင်မျိုးသားပြန်လဲတင်းမြဲကြီးဆိုတဲ့စကားပြောလာရင်တော့ဘယ်သူဖြစ်ဖြစ်တွေ့ပြီးဖြစ်ဆိုတဲ့စကားမျိုးတွေကျွန်တော်ကြားပါတယ်ပြောစမအောင်ကျွန်တော်တို့လည်းဒီစကားတွေကြားမယ်လို့ကျွန်တော်ထင်ပါတယ်ဒီကြားပြီးတာအတူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့လည်းအဲဒီလိုမျိုးမီဒီယာတွေရှိမှတာလေကျွန်တော်တို့ဘာတွေလုပ်နေလဲကျွန်တော်တို့နိုင်ငံရဲ့ဒီတစ်ချက်ကဘာတွေလဲဆိုတော့ဒီလူမျိုးတစ်ဆင့်နှောက်ဝင်ကြားနေတာဖြစ်ပါတယ်အခုလိုအချိန်မျိုးမှာကျွန်တော်တို့အတွက်အပေါ်ပြီးတော့မှမီဒီယာတွေကအရေးကြီးနေပါလိမ့်မယ်ကျေးဇူးများတင်ပါ